ဆိုမာလီဥပဒေပြုအမတ်တွေကအမေရိကန်ဆိုမာလီနှစ်နိုင်ငံသားခံထားသူဝန်ကြီးချုပ်ဟောင်းတဦးကိုသမ္မတအဖြစ်ဗုဒ္ဓဟူးနေ့ကရွေးချယ်လိုက်ကြပါတယ်။ဆိုမာလီနိုင်ငံမိုဂါဒီရှုမြို့တော်ကလွှတ်တော်မှာနှစ်ချိန်တိုင်းတိုင်းမဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဖာမာဂျိုးလိုလူသိများတဲ့မိုဟာမက်အဗ်ဒူလာဟီမိုဟာမက်အနိုင်ရတဲ့အကြောင်းကြေညာခဲ့တာဖြစ်ပါတယ်။ဒုတိယအကြိမ်မဲပေးရွေးချယ်ရမှာလက်ရှိသမ္မတဟာဆန်ရှိတ်မိုဟာမက်နဲ့သမ္မတဟောင်းရှိတ်ရှရက်ရှိတ်အာမက်တို့ကိုအပြတ်အသတ်အသားရပြီးဖာမာဂျိုကထောက်ခံမဲအများဆုံးနဲ့အနိုင်ရရှိခဲ့တာဖြစ်ပါတယ်။မဲရည်အတွက်ပြီးတဲ့နောက်ပြိုင်ဘက်ခေါင်းဆောင်မိုဟာမက်ကရှုံးနိမ့်မှုကိုလက်ခံခဲ့ပြီးတော့မိုဂါဒီရှုမြို့နိုင်ငံတကာလေဆိပ်ကနေရာတစ်ခုမှာရှိနေကြတဲ့လူအုပ်ကြီးရဲ့လက်ခုပ်ဩဘာသံတွေထွက်ပေါ်လာခဲ့ပါတယ်။ဆိုမာလီမြို့တော်ကလက်မရီပေါ်မှာလည်းအောင်ပွဲခံအခမ်းအနားတွေကျင်းပခဲ့ကြတယ်လို့ဂုဏ်ပြုတဲ့အနေနဲ့တနက်ဖြစ်ပေါက်တာတွေလည်းရှိခဲ့တဲ့အကြောင်းမျက်မြင်သက်သေတွေက VOA ဆိုမာလီဌာနကိုပြောဆိုခဲ့ပါတယ်။သမ္မတကလည်းမြ мян ဆန်ဆန်မဲကျန်းသစ်စာကျင်းဆိုခဲ့ပြီးတော့တိုင်းပြည်လုံခြုံရေးတိုးတက်စေဖို့အကျင့်ပြတ်ခြားစားမှုကိုတိုက်ဖြတ်ဖို့နဲ့ဆင်းရဲသားတွေကိုကူညီဖို့ကတိပြုပြောကြားသွားခဲ့ပါတယ်။